မလေးရှားနိုင်ငံကရာဘာလအေးထုတ်လုပ်သူတွေဟာအလုပ်သမားတွေကိုအတ္တမလုံးအပေးခိုင်းစေမှုတွေပြုလုပ်ခဲ့တယ်ဆိုတဲ့ဆွတ်ဆွဲချက်တွေနဲ့အမေရိကန်ကမနစ်နှောင်းပိုင်းကအော်ရာမာရာတွေတင်သွင်းမှုရပ်တန့်ပြီးတဲ့နောက်ကုမ္ပဏီပိုင်ရှင်တွေကထောင်ထဲချီတဲ့ဝန်ထမ်းတွေကိုလုံအားကာနှင်နာကြီးတွေပြန်ပေးနေပြီဖြစ်ပါတယ်။မလေးရှားနိုင်ငံကကမ္ဘာမှာအသုံးပြုနေတဲ့တစ်ခါသုံးရာဘာလအေး၃ပုံ၂ပုံကိုတင်ပို့ထုတ်လုပ်နေတဲ့နိုင်ငံဖြစ်ပါတယ်။လက်ရှိမှာကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကြောင့်ရာဘာလအေးနဲ့ဆေးရုံတွေမှာအသုံးပြုတဲ့အကာအကွယ်ဝတ်စုံ PPE လိုအပ်မှုတွေမြင့်တက်လာနေတာပါဆေးရုံအများစုကရွှေ့ပြောင်းလို့သမားတွေအပေါ်မှာမိကူအားထားနေရတာဖြစ်ပြီးတော့အလုတ်ကန်ရနိုင်မှုအတွက်ဝန်ထမ်းတွေကပွဲစားတွေကိုဒေါ်လာထောင်နဲ့ချီပေးကြရတာမှာအခုလိုမျိုးပေးချေနိုင်မှုအတွက်ငွေချေးပြီးပေးကြရတယ်လို့ဆိုပါတယ်လို့သမားရဲ့တက်ကြလို့ရှားသူတွေကတော့ဒီလိုငွေချေးခြင်းကိုအကျွေးနဲ့တုံ့နှောင်ခြင်းလို့ခေါ်ဆိုကြပြီးတော့ဒါဟာသူတို့အကျွေးမကျေမချင်းလို့ရှင်အတ္တမလို့အပေးခိုင်းစေခြင်းကိုခံကြရတာကြောင့်ခစ်သစ်ကျုံစနစ်လို့လည်းသတ်မှတ်ကြပါတယ်။အမေရိကန်အကောက်ခွန်နဲ့နယ်စပ်လုံခြုံရေးဌာနကမလေးရှားက WRP Asia Pacific Company အနေနဲ့ဝန်ထမ်းတွေကိုအတ္တမလို့အပေးခိုင်းစေတဲ့ဆိုတဲ့အထောက်အထားတွေတွေ့ရှိခဲ့တဲ့ဆိုတဲ့အကြောင်းပြချက်နဲ့ကုမ္ပဏီကတင်သွင်းလာတဲ့လက်အိတ်တွေကို2019ခုနှစ်မှာတင်ဆက်ထားလိုက်အပြင်အမေရိကန်နိုင်ငံအတွင်းကုန်ပစ္စည်းတင်သွင်းခြင်းကိုပါပိတ်ပင်ခဲ့ပါတယ်။အလားတူပဲကမ္ဘာမှာရာဘာလက်အိတ်အများဆုံးထုတ်လုပ်တဲ့မလေးရှားနိုင်ငံက Top Glove Company လက်အောက်ခံကုမ္ပဏီနှစ်ခုအပေါ်မှာလည်းအလားတူကန့်သတ်ချက်တွေကိုဇလန်လမှာပြဋ္ဌာန်းခဲ့ပါတယ်။အဲ့ဒီအမေးကြံကြားချက်တွေထွက်လာပြီးတဲ့နောက်ကုမ္ပဏီနှစ်ခုစလုံးကအလုပ်သမားတွေအလုပ်ရဖို့ပေးခဲ့ရတဲ့ပွဲစားကားတွေကိုကုမ္ပဏီကပြန်ရော်ပေးခဲ့ပါတယ်။ Top Glove Company ကတော့သူတို့အနေနဲ့ဝန်ထမ်းအသစ်တွေခေါ်တဲ့နေရာမှာပေးရတဲ့ပွဲစားကားတွေကို2019ခုနှစ်ဇန်နဝါရီလတည်းကပေးနေခဲ့တယ်လို့ပြောပါတယ်။